ကျောင်းနိုင်ငံတွင်နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုအမျိုးသားလုံခြုံရေးအခြေခံနဲ့ပြန်လည်သုံးသပ်ရေးစီမံတွေကိုစနေနေ့မှတရုတ်ဆွေးရကထုတ်ပြန်ပါတယ်။ပိုပြီးကြဲကြဲပြန့်ပြန့်စီစစ်ဆောင်ရွက်လာမယ့်လာလာရှိပေမဲ့လည်းဒါဟာကိုကျိုးစီးပွားကာကွယ်ရေးသဘောမဟုတ်ဘူးလို့လည်းတရုတ်ကခုခံပြောဆိုပါတယ်။အမျိုးသားဖွံ့ဖြိုးရေးနဲ့ပြည်ပြင်ပြောင်းလဲရေးကော်မရှင် NDRC ကကြေညာလိုက်တဲ့ပြန်လည်သုံးသပ်ရေးအစီအစဉ်အရစစ်ဖက်ဆိုင်ရာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေပါသလိုစွမ်းအင်သဘာဝအရင်းအမြစ်စိုက်ပျိုးရေးအင်တာနက်နည်းပညာနဲ့ဘန်ဒါရေးကဏ္ဍလိုလုပ်ငန်းနယ်ပယ်တွေမှာအဆုရှေရာတွေကိုထိန်းချုပ်မှာဖြစ်ပါတယ်။